စစ်တပ်ကအနာသိမှုကိုဆန့်ကျင်ကန့်ကွက်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆက်နေမြောင်းနေမှာတော့ရန်ကုန်မြို့လေကောင်မှာအခုချိန်ထိဆိုရင်အကြီးမားဆုံးလို့ပြောကြတဲ့ဆန္ဒပြပွဲဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်ကောင်စီကအင်အားပုံနှိမ်နှင်းဖြိုခွဲမဲ့အပေါ်ဆိုရင်လည်းကြောင်းမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ရေးဆက်ဆံရေးမှူးထွန်မန်ဒရူးစ် အတန်သွင်းထားတဲ့ပြောဆိုချက်ကိုပေးပို့ပြီးတော့ဆန္ဒပြပွဲတွင်ဖွင့်ပြီးနားထောင်ခဲ့ကြပါတယ်ဒီဆန္ဒပြပွဲတွင်အတူအစိုးရဝန်ထမ်းတွေအလုံးမစင်းမဲအာနာဖီဆန်တဲ့ CDM လို့ရှောင်းမှုကိုလည်းတပြိုင်တည်းထဲမှာလှုပ်ဆောင်နေကြတာဖြစ်ပြီးတော့အောင်မြင်မှုရမယ်လို့ယုံကြည်တဲ့အကြောင်းဆန္ဒပြသူတူဦးကပြောပါတယ
်ဆီအစိုးရကခဏခဏပြောတယ်ဒီဝန်ထမ်းတွေရုံတက်ကြပါရုံတက်ကြပါဆိုတော့သူတို့ကမှာတက်ပြက်နေပြီနော်တက်ပြက်နေတဲ့အနေထားကိုရောက်နေပြီဒီတော့ကျွန်တော်တို့ CDM ကိုဆက်ပြီးတော့တွန်းအားပေးပါနော်ဆက်ပြီးတော့ PR ပေးပါအဲ့တော့သူတို့တွေက CDM သူတို့ကျွန်တော်ဒီလမ်းမော်ထပ်တာအပြင်ကိုဝန်ထမ်းတွေအနေနဲ့ကလည်း CDM ကိုဆက်လုပ်မယ်ဆိုလို့ရှိရင်ဒီရန်နေရာကြီးကမမိတ်မတုံလုံးဝရပ်တန့်သွားမယ်ဆိုတာကျွန်တော်တို့လုံးဝလုပ်ကြည့်ပါတယ
်ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲမှာအထူးခြားဆုံးလို့ပြောရမှာကတော့အင်းစည်းကိုပိုင်ကားတွေအပါအဝင်မော်တော်ယာဉ်အများအပြားကားပြက်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ထားခဲ့ကြတာပါကားပြက်နေတယ်လို့ရေးထားပြီး CDM စာလုံးတွေပါရေးထားတဲ့စာရွက်တွေဆိုင်းဘုတ်တွေကားအတော်များများမှာကတ်ထားချိတ်ထားတာတွေ့ရပါတယ်ဒါဟာ CDM လှုပ်ရှားမှုမှာမပါဝင်ပဲအခုချိန်ထိအလုပ်သွားနေသူတွေကိုတားဆီးဖို့ဖြစ်တယ်လို့ဆန္ဒပြပွဲတွေကိုဖြိုခွဲမဲ့ရဲနဲ့စစ်ကားတွေမသွားနိုင်အောင်ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကြတဲ့ရက်ကအင်အားသုံးနေနေတာတွေရှိခဲ့တဲ့မန္တလေးမြို့မှာဒီကနေ့တော့ငြင်းငြင်းချမ်းချမ်းရှိခဲ့တဲ့အကြောင်းအဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ် CDM လှူရှောင်းမှုတစ်စိတ်တစ်ပိုင်းအဖြစ်ရထားတွေမထွက်ဖို့မန္တလေးဒီဇယ်စက်ကောင်းစက်ရုံရှိမှာဆန္ဒပြခဲ့ကြပါတယ်နေပြည်တော်မှာလည်းကျောင်းဆရာဆရာမတွေသူနာပြုတွေဘဏ်ဝန်ထမ်းတွေအပါအဝင်အစိုးရဝန်ထမ်းတွေ CDM လှူရှောင်းမှုကိုထောက်ခံပြီးဆန္ဒပြတဲ့ထဲပါဝင်ခဲ့ကြပါတယ်ကြံကင်းမျိုးဆန္ဒပြပွဲမှာဆိုရင်ရဲတပ်ဖွဲ့ဝင်တို့ပါဝင်လာတာကိုဆိုရှယ်မီဒီယာမှာပြန့်နေတဲ့ဓာတ်ပုံတွေထဲမှာတွေ့ရပါတယ်စစ်ကောင်စီကတနင်္လာနေ့မှာလုပ်တဲ့တင်းစားရှင်းလင်းပွဲတက်ရေးမတက်ရေးနဲ့ပတ်သက်လို့ဒရင်းမီဒီယာသမားတွေကြားမှာသဘောထားကွဲပြားမှုတွေရှိခဲ့ပြီးအများစုကမတက်ဘဲ CDM လှူရှားမှုအရာကန့်ကွက်ခဲ့ကြပြီးတဲ့နောက်ဒီကနေ့မှာတော့မြန်မာနိုင်ငံဒရင်းမီဒီယာကောင်စီဝင်တို့နှုတ်ထွက်ကြတာကိုသူတို့ရဲ့ Facebook စာမျက်နှာတွေမှာကိုယ်တိုင်ရေးထားတာတွေ့ရပါတယ်